တို့ရချင်ပါခင်ဗျာမြန်မာနိုင်ငံမှာမြေမြုပ်မှန်းဆက်လက်တုံးဆွဲမှုတွေရှိနေပြီးမြေမြုပ်မှန်းကြောင့်တည်ဆုံးသူအများစုဟာရှမ်းပြည်နယ်ကဖြစ်တယ်လို့မြေမြုပ်မှန်းအသုံးပြုမှုတာစီရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICBL ကပြောဆိုလိုက်ပါတယ်ခွာတဝမ်းမြေမြုပ်မှန်းအသုံးပြုမှုနဲ့ပတ်သက်တဲ့အစီရင်ခံစာကို ICBL က2019ခုနှစ်ဒီဇင်ဘာလလယ်ပိုင်းကထုတ်ပြန်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အဓိကရှင်းလင်းမှုတွေကိုရန်ကုန်မြို့မှာဗုဒ္ဓဦးကကျင်းပခဲ့ပါတယ်ဒီအကြောင်းကုအောင်ကဆက်သွယ်မေးမြန်းတင်ပြထားတာကိုနားဆင်ပါခင်ဗျာ
မြန်မာနိုင်ငံရဲ့ပြောင်းလဲတွေစတင်လှုပ်ဆောင်လာပြီးနောက်ပိုင်းမှာ2011ခုနှစ်လောက်ကနေစလို့2016ခုနှစ်အတွင်းမြေမြုပ်မှိုင်းအသုံးပြုမှုကြောင့်လူပေါင်း1060တဲ့မနဲ့တည်ဆုံးခဲ့တယ်လို့နိုင်ငံတကာမြေမြုပ်မှိုင်းအသုံးပြုမှုတာစီရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ကြီးကပြောလိုက်ပါတယ်ဒီလိုတည်ဆုံးမှုတွေကအများစုဟာမြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသကဖြစ်တယ်လို့ ICBL အဖွဲ့ပြောခွင့်ရယောရှုဝါမိုဆာပွမ်ဆန်ကပြောပါတယ်
For us, an area of a bit more concerned is Northern Shan State.
English နိုင်ငံနဲ့နယ်စပ်ဘက်မှာလေမြေမြုပ်မှိုင်းတွေတုံးနေဆိုတဲ့သတင်းတွေကြားသိရပါတယ်။ဒိုင်ယနာဒေတာတွေထဲမှာတော့စိုးရင်စရာအကောင်းဆုံးဒေတာဟာရှမ်းပြည်နယ်မြောက်ပိုင်းဖြစ်ပြီးသတင်းတွေမှာတိတ်မတွေ့ရပါပဲ။တေဆုံးသူအများကြီးရှိပါတယ်။ဒီအစီရင်ခံစာမထုတ်ပြန်ခင်ကာလအတွင်းတေဆုံးသူတွေတဲကထက်ဝက်နေပါဟာရှမ်းပြည်မြောက်ပိုင်းပြည်ပခါတွေအတွင်းကဖြစ်ပါတယ်။
2016ခုနှစ်အတွင်းမြေမြုပ်မှိုင်းကြောင့်တည်ဆုံးသူနဲ့ထိခိုက်ဒဏ်ရာရသူ300လောက်ရှိတယ်လို့လဲ ICBL ကပြောပါတယ်မြန်မာနိုင်ငံမှာမြေမြုပ်မှိုင်းကိုအစိုးရတပ်ဖက်ကရောလက်နက်ကင်တိုင်းရင်းသားအင်အားစုတွေဘက်ကပါအသုံးပြုနေကြတာကြောင့်ဒီအခြေအနေကိုအဆုံးသတ်ပြဖို့လဲအစိုးရခန်းစာကိုပြုစုသူမိုဆာပူအန်ဆူဝန်ကတိုက်တွန်းပါတယ
် There's no money clearance going on inside of Myanmar at this time
မြန်မာနိုင်ငံမှာမြေမြုပ်မှိုင်းရှင်းလင်းတာတွေမရှိသေးတာကြောင့်ဒါကိုအခုချက်ချင်းစတင်ဖို့လိုနေပါတယ်ဒေသဒီတာတော်များများမှာမြေမြုပ်မှိုင်းတွေရှိနေတာကြောင့်ဒေသခံတွေအတွက်အန္တရာယ်ရှိပြီးစိုက်ပျိုးရေးအတွက်လည်းအခက်ကြုံနေကြရပါတယ်
။မြန်မာပြည်က260ကျားပြည်ရင်းစစ်တန်းကြောင်းအထူးသဖြင့်တိုင်းရင်းသားဒေသတွေမှာမြေမြုပ်မှိုင်းတွေအဓိကအသုံးပြုကြပြီးမြေမြုပ်မှိုင်းနေမိပြီးဆိုတာနဲ့သူတို့ရဲ့မိသားစုဝင်တွေပါအဖက်ဖက်ကဒုက္ခရင်ဆိုင်ရတဲ့အကြောင်းရှင်းပြသူကတော့ကယားပြည်နယ်အတွင်းမြေမြုပ်မှိုင်းနေမိသူတွေအတွက်ခြေထုတက်ဆင်နိုင်ရေးအကူအညီပေးနေသူကုဆိုးမိုးအောင်ဖြစ်ပါတယ
်။မထီးတဲ့လူတော်တော်များများကတော့တိုက်ပွဲဖြစ်နေတဲ့နေရာတွေမှာတွာလာတဲ့လူတွေပေါ့နော်အဲတော့အကြောင်းမျိုးမျိုးကြောင့်ပေါ့မှာတချို့ကလည်းပေါ်တာဆွဲပြီးတော့ထိတဲ့လူတွေလည်းရှိတယ်ပေါ့မိုင်းထိတဲ့လူတော်တော်များများကတော့အိမ်တော်ဦးစီးတွေပေါ့နော်အမျိုးသားတွေဖြစ်တဲ့အတွက်ဒီမိုင်းထိပြီးနောက်ပိုင်းဆိုရင်တော့သူမိသားစုရဲ့စာအုပ်နေရေးပဲဖြစ်ဖြစ်ပညာရေးကျန်းမာရေးပဲဖြစ်ဖြစ်ဒါတွေကတော့ဟိုအများကြီးအခက်အခဲဖြစ်သွားတယ်ပေါ့နော်နောက်တစ်ခုကဒီကျွန်တော်တို့ဒီမှာလက်ရှိအခက်အခဲကတော့ကျွန်တော်တို့အနေနဲ့ခြေတူးပြန်လုပ်ပေးလို့ရတယ်ဆိုပေမဲ့သူရဲ့စိတ်ပိုင်းဆိုင်ရာတွေကိုပြန်လဲပြုစုပြောင်းထောင်ပေးဖို့ကတော့တော်တော်ခက်သေးတယ်ပေါ့
။ကြရပြည်နယ်တွင်းမြေမြုံမိုင်းဒဏ်တင့်သူဦးရေဟာ၁၀နှစ်အတွင်း230လောက်အထိရှိခဲ့ပြီးခြေတူးတက်ဆင်ပေးခဲ့ရသူတွေထဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်တွေကြေးရွာသားတွေအစိုးရတပ်ကလည်းပါတယ်လို့ကုစုမိုးအောင်ကပြောပါတယ်။အခုလိုဘေးအန္တရာယ်တွေကိုအဆုံးသတ်ဖို့အတွက်ဆိုရင်တော့မြေမြုံမိုင်းအသုံးပြုမှုကိုရပ်တန့်ဖို့လိုတယ်လို့သူကပြောပါတယ်။
ကျွန်တော်တို့အနေနဲ့ကတော့မြေမြုံမိုင်းကိုအသုံးမပြုဘူးတော့ကျွန်တော်တို့ကတော့ဒီတောက်ဆူခြင်းနဲ့ပေါ့နော်နောက်တစ်ခုကမသုံးမပြုဘူးအပြင်ကိုကျွန်တော်တို့ခုလက်ရှိရှိနေတဲ့မြေမြုံမိုင်းတွေကိုလည်းကျွန်တော်တို့ဖယ်ရှားပြစ်ဖို့ကျွန်တော်တို့အနေနဲ့ကတော့တောက်ဆူခြင်းနဲ့ပေါ့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီဟာတွေရှိနေတဲ့အတွက်လွန်းလွန်းလပ်လပ်သွားလာဖို့အတွက်တောင်ယာလောက်တာပဲဖြစ်ဖြစ်တော့အဲ့ဒီတောင်ယာသွားတာပဲဖြစ်ဖြစ်အဲ့လိုမျိုးအဟန္တတွေကအများကြီးရှိနေတယ်ပေါ့နော
်လူသားတွေအနေနဲ့အခုလိုဘေးအနေနဲ့ရင်ဆိုင်နေရတဲ့မြေမြုံမိုင်းအသုံးပြုမှုကိုတားဆီးနိုင်ဖို့အော်တိုဝါညီလာခံကနေ1998ခုနှစ်မှာမြေမြုံမိုင်းအသုံးပြုမှုတားဆီးပိတ်ပြီးစာချုပ်ကိုချုပ်ဆိုရမှာကမ္ဘာနိုင်ငံပေါင်း80ရာခိုင်နှုန်းဖြစ်တဲ့164နိုင်ငံကလက်မှတ်ရေးထိုးထားပြီးမြန်မာအပါဝင်နိုင်ငံပေါင်း32နိုင်ငံကတော့လက်မှတ်ရေးထိုးထားခြင်းမရှိသေးဘူးလို့မိုဆာပွမ်ဆူဝမ်ကပြောပါတယ်
The government is seriously considering its landmine
use. မာဆူရအနေနဲ့မြေမြုပ်မှိုင်းအသုံးပြုရေးမူဝါဒနဲ့ပတ်သက်ပြီးအလေးနဲ့စဉ်းစားနေပါလေ။ဘယ်လောက်ကြာကြာအချိန်ယူမလဲဆိုတာနဲ့အဖြေကဘာဖြစ်မလဲဆိုတာကတော့မသိနိုင်သေးပါဘူး။ဒါပေမဲ့ပြောဆိုဆွေးနွေးမှုတွေအရကတော့တကယ်ကိုလေးလေးနက်နက်စဉ်းစားနေပုံရပါလေ
။မြေမြုပ်မှိုင်းအသုံးပြုမှုတာစီရေးစာချုပ်ထက်မှာမိုင်းအသုံးပြုမှုထုတ်လုပ်မှုစုဆောင်းမှုနဲ့တည်ယူပို့ဆောင်မှုစာရာတွေကိုတားမြစ်ထားပါရယ်။ဒါအပြင်မိုင်းရှင်းလင်းဖယ်ရှားရေးဆောင်ရွက်နေတဲ့နိုင်ငံတွေမိုင်းဒဏ်တင်သူတွေကိုကူညီဖို့နဲ့စုဆောင်းထားတဲ့မြေမြုပ်မိုင်းတွေကိုဖျက်ဆီးစတဲ့အချက်တွေလည်းပါဝင်ပါတယ်။ဒီလိုမြေမြုပ်မိုင်းအသုံးပြုမှုတာစီရေးစာချုပ်မှာကမ္ဘာ့အင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်၊တရုတ်၊ရုရှားတို့ကပါဝင်လက်မှတ်ရေးထိုးမှထားပေမဲ့ဒီလိုအခြေအနေဟာမြေမြုပ်မိုင်းတာစီရှင်းလင်းရေးဆောင်ရွက်နေတဲ့နိုင်ငံတွေရဲ့ဆောင်ရွက်မှုအပေါ်ထိခိုက်နေမှာမဟုတ်ဘူးလို့ ICBL အဖွဲ့ကြီးကပြောဆိုပါတယ်ခင်ဗျာ။